ဆရာဖေဆုံးသွားတဲ့ခါကျတော့ဆရာအမေနဲ့ဆရာတို့မောင်နှမတွေပေါ့နော်ဘလို့များဟိုရုံးကန်လှူရှားခဲ့ကြလဲဆရာအဲ့ဒါနည်းနည်းလေးတော့ပြောပြလို့ရမလားဆရာ
ကျွန်တော်အဖေကသူတို့ရန်ကုန်ပြောင်းလာမယ်ဆိုတော့ကျွန်တော်တို့ရန်ကုန်ကိုပြောင်းလာတယ်ကျွန်တော်၃နှစ်ခွဲလောက်ပဲရှိရအောင်အခုကုတ်ကိုင်းအိမ်မှာနေတယ်ပြောင်းလာပြီးတော့15ရက်အတွင်းမှာအခုလိုအာဇာနည်နေ့ဖြစ်တဲ့ကိစ္စပေါ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့အမေကအေးတောင်တွင်းကြီးဘက်ကပြောင်းလာတာအဲ့တော့ဒီသားသမီး6ယောက်နဲ့ဟလာဘာလို့မရောဘလို့နေရမလဲဆိုတဲ့စိုးရိမ်မှုတွေတော့ရှိတာပေါ့နော်အဲ့လိုဆိုရင်မူရရှိနေတဲ့အချိန်မှာအင်္ဂလိပ်အရင်ကတော့ဝေတသိမ့်ပေးပါတယ်ဒါမဟုတ်ဆုံးမရအားလုံးကိုအဲ့တော့အဝေ4000လောက်နဲ့မတည်တယ်ဓာတ်ဆီဆိုင်ပေါ့နော်သူဓာတ်ဆီဆိုင်လာလိုက်ဆိုင်ကျွန်တော်ရတယ်အဲ့ဒါနဲ့ပဲတော့ရက်တည်ရပါတယ်အ
ဲ့တော့ဆရာတို့ညီကောင်မောင်နှမတွေအကုန်လုံးကအဲ့ဒီရန်ကုန်မှာပဲကြောင်းတက်ကြလို့တာပေါ့
ရန်ကုန်မှာပဲကြောင်းတက်ကြပါဟုတ်ကဲ့
ဆိုတော့နောက်ပိုင်းနေကြတော့ဒီအစိုးရပိုင်းနေရောဆရာတို့မိသားစုတွေဘယ်လိုတွေကူညီကြတွေရှိခဲ့ဘူးလဲဆရာ
။ကျန်တဲ့ကူညီမှုကတော့မရှိပါဘူးနော်။တို့လည်း import export လည်းကျွန်တော်လုပ်ပါတယ်။လုပ်တဲ့အခါကျတော့အဲ့ဒါတော့အများမထွက်ဘူး
။ကျွန်တော်တီးတလောက်ကအခုဒီ88နောက်ပိုင်းဒီမိုကရေစီလှုပ်ရှားမှုမှာဆရာလည်းဒီနိုင်ငံရေးလောကတွေမှာပါလာတယ်။နောက်ဆရာကိုအဝေးဝင်းလည်းထောင်နေပါတယ်ကြားတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့နည်းနည်းလေးပြောပြပါလားခင်ဗျ။အ
ဲ့ဒါတော့ဟိုကျွန်တော်တို့ကအာဇာနည်ပုဂ္ဂိုလ်ကြီးရဲ့သားသမီးဖြစ်တယ်နော်ကျွန်တော်တို့တွေအနေနဲ့ကတော့တော့တိုင်းပြည်ကောင်းစားစေချင်တယ်အဲဒါဒီနိုင်ငံရေးဆိုတာလည်းတိုင်းပြည်ကောင်းစားဖို့ပဲကျွန်တော်တို့မြင်နေအဲဒါကျွန်တော်တို့အနေနဲ့ကဟိုလူတုံးချတာလို့ဒီလူအတုံးချတာလို့ဟိုထဲရှုပ်ရှုပ်ဒီထဲရှုပ်ရှုပ်တော့မမာခြင်းဘူးအဲဒီအတွက်ကြောင့်လည်းကျွန်တော်တို့အနေနဲ့နိုင်ငံရေးပါတီတွေပဲဖြစ်ဖြစ်နောက်ပိုင်းဒီမဆာလာလက်ထက်မှာပဲဖြစ်ဖြစ်ကျွန်တော်တို့ဘာမှမပါဘူးကိုယ်လုံးကိုစ조사လုပ်တယ်ဆိုရင်လည်းတိုင်းပြည်အတွက်လုပ်ထားပဲမဆာလာပါတီပေါ့ဝင်မဘာဝင်မညာဝင်မမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကအဲ့ဒီပုံစံကိုရွေးချယ်တယ်ဗျာအဲ့လိုလုပ်ရင်းနဲ့88ဖြစ်လာတဲ့ခါကျတော့တနိုင်ငံလုံးဟိုကြွားမှုကိုကျွန်တော်တို့မျက်မြင်တည်တယ်เนาะအဲ့ဒီအချိန်မှာเนาะကျွန်တော်တို့ကတော့ကြောင်ဆရာဘဝကြောင်သားလူငယ်တွေခိုင်းနေပြီးဦးလို့ရှေ့န်းထွက်ပြီးတော့ဒီလုပ်တယ်ဆိုတော့ဒါတိုင်းပြည်လုံးမှာမစိတ်ထိတ်လိုက်ကြတယ်စိတ်လှုပ်ရှားကြတယ်အလိုလည်းတခုတော့လုံးကျင်နေဆိုတော့တွေးခေါ်နေတော့ကြောက်လာတော့ပေါ့နော်အဲ့ဒါနဲ့ဆက်တိုက်ပါပဲကျွန်တော်တို့ NLD ထောင်နေတော့ဆန်စုကြည်နော်ကျွန်တော်တို့1990ရွေးကောက်ပွဲပါရပါဝင်လာတယ
်အဲ့တော့ဟိုကပေါ့နော်ဒေါ်ဆန်စုကြည်နဲ့ဆရာနေရလဲမောင်နှမဆိုတဲ့အခါကျတော့အခုဒေါ်ဆန်စုကြည်အခုနောက်ဆုံးရက်တည်ထားတယ်ပေါ့ဒီပါတီကိုမှတ်ပုံဆက်မတင်ဘူးရွေးကောက်ပွဲမဝင်ဘူးဆိုတော့ရက်တည်ချက်ပုံမှာရောဆရာအနေနဲ့ဘယ်လိုသဘောထားရှိလဲခင်ဗျာ
နောက်ကျွန်တော်တို့ထောက်ခံပါတယ်ကျွန်တော်တို့လုံးဝအကျွေးမဲ့ထောက်ခံတယ်နောက်ကျွန်တော်ဒီမှာပဲစက်တိုက်ပြောကျင်တာကတော့2008အခြေခံဥပဒေကိုတော့ကျွန်တော်လုံးဝလက်မခံပါဘူး။တော့ဒါတို့အနေနဲ့ဒါ referendum ပြည်သူလူထုက96ရာခိုင်နှုန်းဆိုတာလည်းပဲအိမ်မမတက်တည်မရှိဘူးကြ။နော်တကယ်တမ်းဆိုရင်စက်ကြီးရှိရင်နောက်တစ်ခါထပ်လုပ်ပေါ့နော်ကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူး။ဒီလို2008အခြေခံဥပဒေကိုအခြေခံထားတဲ့ရွေးကောက်ပွဲဆိုတာလည်းအတိတ်ပဲမရှိဘူးရကျွန်တော်ပုံမှန်လေးလေးပြောရင်တော့ဒီရွေးကောက်ပွဲကိုဝင်စရာကအခြားမဲ့အကြောင်းမရှိဘူးဒါလိုပဲဝင်ရမယ်ဆိုတာလည်းပဲဘယ်သူမှအတင်းကြဝင်ခိုင်းတာမဟုတ်ဘူးအဲ့တော့ကျွန်တော်အနေနဲ့ပုံကိုရေးအရာတော့ဒါအတိတ်ပဲမရှိဘူးလို့ကျွန်တော်မြင်တယ
်နောက်ဆုံးအနေနဲ့ပေါ့ဆရာအခုကျတော့ဒီအာဇာနည်ခေါင်းဆောင်ကြီးတွေရဲ့တာသမီတွေကိုယ်တိုင်လည်းအခုမြန်မာနိုင်ငံရေးမှာဆက်လက်ပါဝင်နေပြီဆိုတော့ဆရာအနေနဲ့ရောဒီအခုဘာတွေဆက်လုပ်နေတယ်ဆိုတာမျိုးကိုပြည်သူတွေကိုများအသိပေးခြင်းလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလူလူတို့ကနေလက်မခံတဲ့ဒီအစိုးရကိုကျွန်တော်လက်မခံပါအောင်ကျွန်တော်လည်းပဲဗမာပြည်ခေါင်းဆောင်ကြီးဗမာပြည်ရဲ့ဒုတိယလွတ်လပ်ရေးကိုပြောရမှာပေါ့နော်ဒီလွတ်လပ်ရေးအတွက်ပဲကျွန်တော်ဆက်ပြီးတိုက်ပါပဲဖြစ်တဲ့နည်းနဲ့တတ်နိုင်တဲ့နည်းနဲ့တိုက်မယ်ဒီနေ့တော့ကျွန်တော်တို့ပန်းနိုင်ရောက်ပါပဲ
ဆရာအခုလို့ပြောပြတာကျေးဇူးအများကြီးတင်ပါတယ်နော်ဆရာ